Africa in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA American တရဲ့မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းလိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကေထိုက်ပါ။ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာမှာဖြစ်ပါတယ်။အာဖဂန်နိုင်ငံမှာမနီညာပိုင်းတာလီဘန်တို့ရဲ့တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီပြီးတော့သေဆုံးခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံတည်ထောင်ခြင်း290ပြည့်စီရေးပြအခမ်းအနားကြီးကိုကျင်းပပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။ဒီညာပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ်။တနင်္ဂနွေညရဲ့နောက်ဆုံးရသတင်းတွေကတော့စကိုင်းတိုင်းဒေသကြီးနာဂဒေသနန်းယွန်းမြို့နယ်ထဲမှာတော့ကလေးလူကြီးတွေတော်တော်များများဖျားနာနေကြပြီးတော့အဲ့ဒီအထက်ကမှ10နှစ်အောင်ကလေးတွေဖျားနာပြီးတော့သေဆုံးတာ9ဦးအထိရှိသွားပြီဆိုတဲ့သတင်းမှနားဆင်ရမှာကတော့
အခုဆုံးသွားတဲ့ကလေးတွေကတော်တော်များများကဒီလာသားမိသားအွေလေးတွေဖြစ်တဲ့ခါကျတော့သူတို့ကဒီအသက်ရှူလမ်းကြောင်းထဲမှာလုံးဝအသက်ရှူမဝတော့တဲ့အခါ
နန်းယွန်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိမ်းမောင်ပြောပြတာပါအခြေအနေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေထဲမှာဆိုရင်တော့ EU ကနေဗီဒိန်ခွဲထွက်မယ်ဆိုရင်ဘယ်လိုမျိုးဆုံးရှုံးနေတာမှုအန်ရယ်တွေနဲ့ရင်ဆိုင်နိုင်ရပါသလဲနောက်အမေရိကန်ပြည်ထောင်စုကအသက်မပြည့်သေးတဲ့ကလေးအွေတွေလက်ထပ်မှုတွေအကြောင်းနဲ့ကဘာကြီးအပူချိန်မြင့်တက်လာတဲ့အချိန်မှာပိုးမွားကောင်းလေးတွေပို့ပြီးအစာငတ်မွတ်လာတဲ့အခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညူဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုတွေအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရိုင်ရဲချုပ်တို့လည်းပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နိုင်ငံအရှိအလဲပိုင်းကမေဒန်ဝါဒက်အနောက်ပိုင်းဟရတ်နဲ့မြောက်ပိုင်းဘဲဂလန်ပြည်နယ်တွေမှာတပုံတွေကစီးနင်းတိုက်ခိုက်ခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒီမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနေ့စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာခရိုင်ရဲချုပ်ဆာအစ်ယူနတ်ဟူစင်နီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြဆုံးခဲ့ရတဲ့အကြောင်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီမြားတက်ခရိုင်ကိုလက်လွတ်ရလူနီးပါဖြစ်ခဲ့တဲ့ဆိုတော့ပြောဆိုချက်တွေကိုတော့ပြည်내အစိုးရပြောခွင့်ရကပေးချပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ခရိုင်ကိုစစ်ကူတွေရောက်ရှိနေပြီဖြစ်ပြီးခရိုင်တွင်းကလက်လွတ်လိုက်ရတဲ့ဒေသတွေကိုပြန်လည်သိမ်းယူနိုင်ရေးအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးထိုးစစ်ဆင်နေတယ်လို့ပြောပါတယ်။မတိမငြိမ်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ကခရိုင်တစ်ခုမှလည်းတာလီဘန်တို့ကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေကိုတိုက်ခိုက်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး20လောက်ကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဘက်ကလန်ပြည်နယ်တွင်းကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့အာဖဂန်အာဏာပိုင်ရေးဘက်ကမှတ်ချက်ပေးပြောဆိုတာမရှိပါဘူး။တချိန်နဲ့မှာပဲဟီရတ်ပြည်နယ်ကတာဝန်ရှိသူတွေကတော့မနေ့ညပိုင်းကပြည်နယ်တွင်းလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်9ဦးကြာဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်းအတည်ပြုထားပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား10ဦးသေဆုံးခဲ့ကြောင်းလည်းပြည်내အစိုးရပြောခွင့်ရကပြောဆိုပါတယ်ရှင်
။ဆွီဒင်နိုင်ငံမှာအခုတနင်္ဂနွေနေ့လွှတ်တော်ယူကောက်ပွဲစတင်ကျင်းပနေပါပြီ။စကန်ဒီနေးဗျန်ဒေသတိုင်းပြည်တစ်ပြည်ဖြစ်တဲ့ဆွီဒင်နိုင်ငံဟာ Liberal ယူဆခိုင်မာအားကောင်းပြီမဲ့လို့အခုဒီယူကောက်ပွဲမှာတော့အဲ့ဒီအခြေအနေကပြောင်းသွားနိုင်ပါတယ်။EU ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးတော့လူမှုကြီးကြပ်ရေးမတင်းကျပ်လို့တဲ့ဆွီဒင်ဒီမိုကရက်တွေကအင်အားအကြီးဆုံးပါတီတစ်ရပ်ဖြစ်လာဖို့အတွက်မျှော်မှန်းထားကြတာပါလူလက်ချောင်လေတဲ့ဆွီဒင်နိုင်ငံဖြစ်လာစေဖို့အတွက်လူမှုကြီးကြပ်ရေးမူဝါဒတွေကိုတင်းကျပ်ဖို့လိုမယ်လို့ဆွီဒင်ဒီမိုကရက်ခေါင်းဆောင်ဂျင်မီအဂတ်ဆန်ကမေဆနာရှင်တွေကိုစင်နေတော့ကပြောပါတယ်ဝန်ကြီးချုပ်စတီဖန်လာဗင်ကတော့အမုန်းတရားရှိသူတွေဟာလူလူချင်းနှိပ်ကုပ်ဖို့အတွက်ဆွီဒင်နိုင်ငံမှာလှုံ့ဆော်နေကြပြီးတော့ဒါကိုတွန်းလှန်ဆန့်ကျင်ရမယ်ဒဏ်ယူမျှတရေးအတွက်ရည်တည်ကြရမယ်ဆိုပြီးတော့စရိန်ညလူလူစုဝေးပွဲမှာပြောပါတယ်အခြားဥရောပနိုင်ငံတွေအများစုလိုပါပဲဒီအရှေ့လိုင်းဒေသတောင်ဟာရှနဲ့အာဖရိကဒေသကထွက်ပြေးလာသူတွေတော်များများဟာဆွီဒင်နိုင်ငံမှာခိုလုံရောက်ရှိနေကြတာပါ2015ခုနှစ်တခုတည်းမှာပဲဒုက္ခသည်အဖြစ်ခိုလုံသူ300,000ကျော်ရှိခဲ့တာကြောင့်မလို့ဒီအချိန်တွေဟာဆွီဒင်နိုင်ငံရေးကိုပါအတော်လေးကိုရိုက်ခတ်နေပါတယ်နာဇီလက်တွေနဲ့ခြေခံထားတဲ့ဆွီဒင်ဒီမိုကရက်ခုလိုမျိုးအားကောင်းလာတာကြောင့်တက်လာမဲ့ဆွေရတဲ့ဖွဲ့စည်းရေးကိစ္စမှာလေယာဉ်စုံအုပ်စုတွေရဲ့ဩဇာပို့ပြီးတော့ကြီးလာမဲ့အခြေအနေဖြစ်တယ်လို့မဲခမန်းသူတွေကယူဆပါရယ်လူလူကြားရှိနေတဲ့မကျေနပ်မှုတွေကိုအစင်လာရှိနေတဲ့ပါတီကြီးတွေကအပြည့်တစုံတရာထုတ်မပေးနိုင်ကြဘူးလို့ Union တက္ကသိုလ်ကလူမှုသိပ္ပံပညာရှင် Magnus Blomgren ကပြောသွားပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာဒီကနေ့ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲပေးပွဲတွေကျင်းပနေချိန်မှာပဲထောက်ချခံခဲ့ရတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနာဗယ်နီကိုထောက်ခံသူတွေကအငြိမ်းစားယူနိုင်မဲ့အသက်ကန့်သက်ချက်ကိုတိုးမြှင့်မဲ့အစီအစဉ်အပေါ်နိုင်ငံတော်ဝန်ဆန္ဒပြနေကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မော်စကိုမြို့တော်ကဆန္ဒပြပွဲတွေမှာအတိုက်ခံခေါင်းဆောင်နာဗယ်နီလာရောက်ဖို့စီစဉ်ခဲ့ပေမဲ့လို့လဲပြီးခဲ့တဲ့လတုန်းကပဲဆန္ဒပြမှုဆန်ရဥပဒေတွေကိုချိုးဖောက်မှုနဲ့ရက်30ထောင်ဒဏ်ကြားခံရတာဖြစ်ပါတယ်။အလို့သမားတွေအငြိမ်းစားယူနိုင်မဲ့အသက်ကန့်သက်ချက်ကိုတိုးမြှင့်လိုက်တဲ့အပေါ်နိုင်ငံတော်ဆန္ဒပြမယ်သူ့ရဲ့အစီအစဉ်ပြတ်သွားအောင်ထောင်ချတာလို့လည်းတိုက်ခံခေါင်းဆောင်နာဗယ်နီကပြောပါတယ်။ဒါပေမဲ့လည်းနာဗယ်နီကိုထောက်ခံသူတွေကဆန္ဒပြပွဲအစီအစဉ်ကိုဆက်ပြီးတော့ဆောင်ရွက်ခဲ့ကြတာပါ။ဆန္ဒပြပွဲတွေကိုအစိုးရဘက်ကခွင့်ပြုမထားတာကြောင့်လဲဆန္ဒပြသူအများအပြားအဖမ်းခံရနိုင်တဲ့အခြေအနေရှိနေပါတယ်။အတိုက်ခံခေါင်းဆောင်နာဗယ်နီကတော့ဆန္ဒပြပွဲတွေစီစဉ်မှုနဲ့ဒီဘက်နှစ်ပိုင်းတွေအတွင်းခဏခဏဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်
။အမေရိကန်ပြည်အောင်စုရဲ့အစိုးရဆိုတာဟာတိုင်းပြည်တွင်းမှာရှိတဲ့လူတိုင်းအတွက်ဆိုးရတဲ့ဖြစ်တယ်။ဇုံတစ်ခုအတွက်ပဲလုပ်နေတာမဟုတ်ဘူးဆိုပြီးတော့စင်နေတုန်းကလုပ်တဲ့ဒီမိုကရက်တစ်လူလူစုဝေးပွဲတစ်ခုမှာသမ္မတဟောင်းဘရက်ဥဘားမားကပြောလိုက်ပါတယ်။သမ္မတဥဘားမားဟာတာဝန်ကအနားယူပြီးတဲ့ကအများပြည်သူရှေ့ကိုတိတ်မထွက်တော့ပေမဲ့လာမယ့်နိုဝင်ဘာလကြားကာလရွေးကောက်ပွဲတွေအတွက်ဒီမိုကရက်ကုစရဲလောင်းနေအတွက်ဒီကယ်လီဖိုးနီးယားလူစုစုဝေးပွဲတစ်ခုမှာခုလိုမျိုးလူရှေ့ထွက်ပြီးတော့စီရင်စကားပြောခဲ့တာပါအစိုးရတရက်ကိုလူစုကရွေးချယ်တင်ပြောက်ပြီးတော့လူစုအတွက်လုပ်တဲ့လူစုအစိုးရဖြစ်ရမယ်ဆိုတာကိုသတ်မှတ်ထားပြီးဖြစ်တာကြောင့်အခြားသူတွေကဘသူကတော့အခြားသူတွေထက်ဘသူကပိုပြီးတော့တာတယ်မြတ်တယ်ဆိုတာမျိုးမရှိဘူးလို့သမ္မတဥဘားမားကပြောပါတယ်သမ္မတထရမ့်အစိုးရဒီ Republican Party အတွက်လူလူသဘောထားအဆုံးဖြတ်ဖြစ်လိမ့်မယ်ဆိုပြီးတော့ရှင်းပြထားကြတဲ့အခုလာမယ့်ဂျာကာလာရွေးကောက်ပွဲတွေကိုရည်ညွှန်းပြီးတော့ဒါဟာကြီးမားတဲ့အလှည့်ပြောင်းဖြစ်လိမ့်မယ်လို့လည်းသမ္မတဥဘားမားကသတိပေးပါတယ်။သမ္မတဥဘားမားဟာတောက်ကြနေတုန်းက Illinois တက္ကသိုလ်ကရွေးကောက်ပွဲစီရင်မှာပထမဆုံးအများပြည်သူရှေ့ကိုပြန်ထွက်လာတာပါ။ចောင်းသားလူငယ်တွေကိုမဲသွားထည့်ကြဖို့နဲ့အဲ့ဒါဟာ American Democracy အတွက်အရေးကြီးတယ်ဆိုပြီးတော့ပြောပါတယ်။သမ္မတဥဘားမားအခုလိုမျိုးမဲဆွဲစီရင်မိကုန်းတွေထွက်ပြောနေတဲ့အပေါ်မှာတော့သမ္မတထရမ့်ကတော့ပေါ်ပေါ်တန်တန်သဘောမျိုးပဲမှတ်ချက်ပေးပါတယ်။သူရဲ့မိကုံးတွေကိုစောင့်ပြီးတော့နားထောင်နေဒါပေမဲ့သူအိတ်ပျော်သွားတယ်ဆိုပြီးတော့ Not Dakota မှာလုပ်တဲ့ရွမ်းပုံငွေကွဲတစ်ခုမှာသမ္မတထရန့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166395.19kHz 15956နဲ့5.25kHz 11965တို့ကလည်းထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Eritrea နဲ့ Djibouti နိုင်ငံတွေကဆက်ဆံရေးပုံမှန်ပြန်လည်ဆောင်ရွက်ဖို့ပြီးခဲ့တဲ့တောက်ကြနေ့မှာကြေညာလိုက်တာနဲ့အတူအာဖရိကဥက္ကဋ္ဌဒေသကတန်တမာရေးမပြေလည်မှုတွေကိုဖြေရှင်းရေးတိုးတက်မှုတွေရှိလာနေပါတယ်။Eritrea နိုင်ငံနဲ့ Ethiopia, Somalia နိုင်ငံတွေကြားတန်တမာဆက်ဆံရေးပြန်လည်ဆက်တင်နိုင်ခဲ့ပြီးအခုတခါဆဲစုနှစ်တစ်ခုကြာအငင်းပွားမှုတွေကိုအဆုံးသတ်ရေးကတိပြုခဲ့ကြတဲ့တိုးတက်ဖြစ်ထွန်းမှုတွေအပေါ်ဒေတာရင်းခေါင်းဆောင်တွေကြားအောင်ပွဲခံနေကြပါတယ်။ Eritrea နဲ့ Djibouti နှစ်နိုင်ငံကြား2008ခုနှစ်နေဆက်တိုက်ခိုက်မှုတွေကြောင့်လူအများအပြားသေဆုံးနှစ်ဖက်စလုံးမှာစစ်တုံးမှန်းတွေဖမ်းဆီးခဲ့ကြပြီးတဲ့နောက်မပြေမလည်ဖြစ်ခဲ့တာပါ။နှစ်နိုင်ငံကြားဂျာဝင်ညှိနှိုင်းဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဂျီဘူတီနိုင်ငံသံအမတ်ကြီးမိုဟာမက်ဆာအီဒိုလေးကတော့အခုချိန်ကအာဖရိကဥက္ကဋ္ဌဒေသတွင်နိုင်ငံတွေအချင်းချင်းဖေးမှကြရမယ့်အချိန်ကောင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Eritrea နဲ့ Djibouti နှစ်နိုင်ငံကြားပြန်လည်ညီညွတ်ရေးကြိုးပမ်းမှုမှာအီသီယိုးပီးယားနဲ့ဆိုမာလီယာနိုင်ငံတွေကအဓိကအခန်းကဏ္ဍကနေဆောင်ရွက်ခဲ့ကြတယ်လို့လဲဆိုမာလီယာနိုင်ငံခြားရေးဝန်ကြီးက VOA ဆိုမာလီဌာနကိုပြောဆိုပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံထူထောင်တဲ့290ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံကြီးမှုပြီးတော့ဆေးပြခန္ဓာကြီးကျင်းပပါတယ်။မြို့တော်ပျုံယန်းကကင်ဆွန်းရင်ပြည်မှာကျင်းပတဲ့လူလူစုဝေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်းကမိကုံးတော့မပြောပါဘူး။ဆေးပြချီတက်ပွဲမှာတော့တန်ကာတွေဒုံးကျည်တွေနဲ့စစ်တပ်တပ်ဖွဲ့ပေါင်းစုံနဲ့ပါဝင်ချီတက်ခဲ့ကြပါတယ်။ဒီနှစ်ခမ်းနားမှာတော့မြောက်ကိုရီးယားနိုင်ငံရဲ့အစမ်းသစ်ဆုံးဒုံးကျည်တွေတော့မပါပါဘူး။ဒီနှစ်ချီတက်ပွဲကတော့နိုင်ငံရဲ့စီးပွားရေးတည်ဆောက်မှုပေါ်အာရုံစိုက်ပြီးတော့ရပ်ဖက်ဆိုင်ရာကိစ္စတွေကိုပဲအလေးထားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအတွက်အရေးကြီးနေတဲ့ကာလအတွင်းဆေးရပြပွဲကိုခုလိုမျိုးကျင်းပတာပါ။ဒီနှစ်စောပိုင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်းတို့ရဲ့ထိပ်သီးဆွေးနွေးပွဲနောက်ပိုင်း မြောက်ကိုရီးယားဘက်ကအမေရိကန်နဲ့တင်းမာမှုဖြေလျှော့နိုင်ရေးအတွက်ကြိုးပမ်းနေတာပါဆွေးနွေးပွဲနောက်တစ်ချက်မစခင်မှာခေါင်းဆောင်နှစ်ဦးအနေနဲ့သဘောတူညီချက်တွေရလိုနေတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ ియర్ ကင်းစင်ရေးဂရုပြုလာဖို့အမေရိကန်ဘက်ကလိုလားနေတာပါမြောက်ကိုရီးယားဆွေးနွေးဘက်ကတော့သူ့ရဲ့နျူကလ ియర్ လက်နက်တွေကိုဖျက်သိမ်းရေးအတွက်အထူးအခွင့်အရေးနဲ့လူမျိုးရေးအာမခံချက်ကိုတောင်းဆိုနေပါတယ်
တရုတ်သွင်းကုမ္ပဏီအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လိုက်ပေမဲ့လို့လဲပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကဒေါ်လာ31ဘီလီယံစံချိန်တင်အသာစီရရှိနေတာကြောင့်ကုန်ထုတ်လုပ်ရေးမူဝါဒမှာအမေရိကန်ရဲ့တရုတ်နဲ့ပြိုင်ဆိုင်မှုကပိုပြီးပြင်းထန်လာဖို့အလားအလာရှိနေတယ်လို့ AP သတင်းကရှင်းပါတယ်အကောက်ခွန်ဆိုင်ရာအချက်လက်တွေအရအမေရိကန်ပြည်ထောင်စုတင်တရုတ်ရဲ့သွင်းကုန်ကပြီးခဲ့တဲ့ဇူလိုင်လကဖွံ့ဖြိုးမှု 73.3 ရာခိုင်နှုန်းကနေဩဂုတ်လအတွင်းမှာ 73.4 ခိုင်နှုန်းဖြစ်လာပြီးဒေါ်လာ 44.4 ဘီလီယံပိုရှိခဲ့ပါတယ်ရှင်
။စနေနေ့ကနယူးယောက်မှာကျင်းပတဲ့ US Open Tennis ပြိုင်ပွဲအမျိုးသမီးတူဦးချင်းဘောလုံးဘောလုံးပွဲမှာတော့အသက်20အရွယ်ဂျပန်နိုင်ငံသူနီယိုမီအိုဆာကာကအမေရိကန်အမျိုးသမီးတင်းနစ်အကျော်မော်ဆီရီနာဝီလျံစ်ကို 6-2 6-4 နှစ်ပွဲပြတ်နဲ့အနိုင်ရပါပါတယ်။နီယိုမီအိုဆာကာဟာ Grand Slam လို့ခေါ်တဲ့တင်းနစ်ချန်ပီယံပြိုင်ပွဲကြီးတစ်ခုကိုအနိုင်ရတဲ့ပထမဆုံးဂျပန်အမျိုးသမီးလည်းဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုသားညိုဦးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးနားဆင်ရမယ့်သတင်းလွှာကတော့စကိုင်းတိုင်းဒေသကြီးနာဂဒေသနန်းညိုမြို့နယ်ရှက်ဟဲနှုတ်ညိုအုပ်စုရှက်ဟဲပေါ်ကိုကျေးရွာတွေမှာကလေးငယ်လေးတွေဖြားနာပြီးတော့ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိသတင်းနှစ်ပတ်အတွင်းမှာတော့အသက်10နှစ်အောက်ကလေးငယ်9ဦးတေဆုံးခဲ့ပါတယ်အခြေအနေအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းနာဂဒေသနန်းညိုမြို့နယ်အတွင်းမှာကလေးလူကြီးတွေအတော်များများဖြားနာနေကြပြီအဲ့ဒီထဲကအသက်10နှစ်အောက်ကလေးတွေဟာဖြားနာပြီးတေဆုံးတာ9ဦးရှိပြီဖြစ်တဲ့အကြောင်းနိုင်ယွန်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိမ့်မောင်ကပြောပြပါဗျာ။အဲ
ကျွန်တော်တို့ပြီးရတဲ့ဆေးရည်နဲ့ရတာတော့ဒါအားလုံးစုစုပေါင်း9ယောက်ပေါ့နော်။9ယောက်ထဲမှာ9ယောက်ထဲမှာဆေးနှစ်အောက်ကလေးတွေပဲဖြစ်တာများတယ်။လက္ခဏာတွေကတော့သူတို့ဒီဖြားတဲ့ကလေးတွေကိုကျွန်တော်ကိုယ်တိုင်နေကြည့်တယ်နေကြည့်တဲ့အခါမှာပထမအဆုံးကတော့သူတို့ကိုပူလာတယ်ပေါ့နော်။ပူပူလာပြီဆိုရင်အဲ့ဒီဟိုရက်မထားဘဲနဲ့ပေါ့နော်အဲ့ဒီပူရနဲ့နာကြီးဖဲတင်းလာတဲ့သူကနခေါင်းနဲ့တွေးနေယူတယ်။အဲ့ဒီယူပြီဆိုရင်သူတို့တစ်ခုလုံးကိုက်ချေပြီးတော့မှအဲ့လိုမျိုးဖြားတယ်။ဟိုပြီးတော့ချောင်းဆူးလာတယ်။ချောင်းဆူးပြီးတော့မှချောင်းဆူးလို့ဆိုတဲ့အသက်ရှူကျက်လာတာပေါ့နော်။အဲ့လိုမျိုးအနေထားခံစားရတယ်လို့ကျွန်တော်တို့ကအဲ့လိုပြောပြပါတယ်ဗျ။အခုဆုံးသွားတဲ့ကလေးတွေကတော်တော်များများကဒီလာတာနိတာအွေလေးတွေဖြစ်တဲ့ခါကျတော့သူတို့ကဒီအသက်ရှူလမ်းကြောင်းထဲမှာလုံးဝအသက်ရှူမဝတော့တဲ့အခါမှာဒီမှာပဲအသက်ဆုံးတယ်ဆိုတော့ဒီပြေဆုံးသွားတဲ့ကလေးတွေရဲ့မိဘတွေကိုကျွန်တော်မေးမြန်းတဲ့အခါသူတို့ကဒီလိုပြောပြပါတယ်ဗ
ျကြီးရမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါတယ
်ဟုတ်ကဲ့မနေ့ကဆိုရင်ကျွန်တော်ဒီအရန်တော်လေးဖြစ်တဲ့ဒီဆိုင်ရေးပေါ်ကကြေးရကိုကျွန်တော်ကိုတိုင်ရောက်ပါတယ်ဗျဟု
တ်
ရောက်တဲ့အခါမှာကျွန်တော်ကိုတိုင်သွားကြည့်တဲ့အချိန်မှာဒီအင်တိုင်းကတော့ဟိုဂျမတအိမ်မှာဂျမလာဆိုတော့တေရမဲအလိုပဲကြာနေပြအားလုံးကတော်တော်များများကရခဲ့လူဦးရေကြေးရမှာရှိတဲ့လူဦးရေရတဝက်ချက်စလုံးကတော့ဖျားနေကြတာကိုကျွန်တော်တွေ့ရတယ်ပြီးတော့ဒီလူနည်းနည်းပါးပါးသွားနိုင်လာနေဆိုရင်ကျွန်တော်တို့အဲ့ဒီရွာထဲမှာယာယီဆေးခန်းတစ်ခုဖွင့်ထားတယ်ဗျအဲ့ဒီမှာဘာရောက်ကူတာပြီးတော့မှလုံးဝဟိုအဲ့လိုမျိုးပေါ့နော်ဆေးခန်းကိုမလာနိုင်တဲ့လူတွေကြတော့ဆရာတော်ဝန်ကြီးအမိုင်ဝန်ထမ်းနေနေသူတို့ကအိမ်တရားရောက်တော့ခုပေးတာရှိတယ်ဗ
ျကြီးရွာမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါတယ်ပြီးခဲ့တဲ့10ရက်ကျော်ကတော့ကလေးတွေတေဆုံးမှုတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကဖြားနာသူတွေကိုသွေးဖောက်ပြီးနေပြည်တော်ကတခွဲခန်းမှာစစ်ထားပေမဲ့သွေးအဖြေအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ဒါပေမဲ့နှစ်စဉ်နှစ်တိုင်းကလေးတွေတေဆုံးမှုတွေဖြစ်နေပေမဲ့သူတို့နာဂဒေသကကြီးရွာတွေမှာကျန်းမာရေးစောင့်ရှောက်မှုတွေအတွက်ကျိုးတင်ကာဝယ်မှုတွေလောက်တာမရှိသေးဘူးလို့လည်းသူကဆိုပါတယ်
။တိုင်းနဲ့တိုင်းဒီလိုရာတီချင်းခါမှာဖြစ်တယ်ဗျ။ဟုတ်။သူတို့ကတော့ဒီဘယ်လိုပြောမလဲရာတီအလိုက်ဖြစ်တဲ့တုတ်ကွဲလိုပဲသူတို့ဒီလိုပဲအရင်ကနေကတည်းကတော့အဲ့လိုပဲပြောပါတယ်။ဟုတ်။ပြီးခဲ့တဲ့နှစ်မှာကတော့အဓိကတော့ဒီတကားကွင်ဖက်မှာတကားဖက်မှာပေါ့နော်ဖြစ်တဲ့အတွက်ကြောင့်ဒီတကားချေးရောဖက်မှာကျတော့ကလေးတွေအဲ့လိုမျိုးပဲ3ရောက်4ရောက်အဲ့လိုမျိုးဆုံးလာတယ်တော့ရှိချင်ဘူး။ကျွန်တော်မျိုးနေမှာတော့ကျွန်တော်မြင်တွေ့ရတဲ့လို့ဆိုရင်
เดี๋ยวมีจุดที่ก็คือมุลกสงสารอีกอ่ะรอไม่ชีบูลูเวทโยลูยามิดเนี่ยเขาไม่มีด้วยอะไรไม่ชีเลยที่จังตอนนั้นไม่ชีบูลูเวทโยลูบาร์เลยโยกันแล้วขนาดอีกอ่ะรอกูปูช่างโซนักเข้าตัวอยู่แต่ชูเจ้าเชื่อวิธีนาฬิกาซานียาเดี๋ยวแต่ช่วงก็รอวันเจ้าวันโชว์นาฬิกาพี่เนี่ยลูซูบาร์เลยแค่นาฬิกาเดี๋ยวเล็บเยอะแยะบาร์เลยคู่กันมาโรนั่นยังเปลี่ยวง่ะจะมาอีกวัน
ไปยังมาตรีนเป็นบุกเกอร์อาชีพอะไรเช่นสับปีโร่นั่งงานการตรีนวารีกูเต็มจะไปจมาร์เออูรบัตมะกางานีทบอดูนิมูรีไม่ยาเบเน่ลามะมัชลามาพิจิตรนั่งงานควัตรไลเมสุยสิบวัยกงเดย์ แต่อยู่ภาษาเยอรมันสองชั่วโมงเนี่ยนั่งงานอะไรคุยสารเรื่องเป็นแบบนี้จีมาร์เนี่ยน่าสงสารมุ่งอันยืนเนี่ยยินสัญญาในมาร์เลยที่ทบอดูนิมูมาปาร์เลยพิจิตรควัตรไลเมสุยสิบวัยกงเดย์แต่อยู่ภาษาเยอรมันสองชั่วโมงเนี่ยนั่งงานอะไรคุยสารเรื่องเป็นแบบนี้จีมาร์เนี่ยน่าสงสารมุ่งอันยืนเนี่ยยินสัญญาในมาร์เลยที่ทบอดูนิมูมาปาร์เลยพิจิตรควัตรไลเมสุยสิบวัยกงเดย์แต่อยู่ภาษาเยอรมันสองชั่วโมงเนี่ยนั่งงานอะไรคุยสารเรื่องเป็นแ
ည်းလွှတ်တော်ပြန်ခေါ်ယူချိန်မှာတော့နိုင်ငံရေးအရေးအမယ်ကြီးတွေစီဝေးလာနေပါတယ်။ဥရောပသမဂ္ဂ EU ကနေပြည်နိုင်ငံခွဲထွက်ရေးသဘောတူညီချက်တွေကိုလက်မှတ်မရေးထိုးရသေးပါဘူး။2019 March လမှာ EU ကနေခွဲထွက်တဲ့အခါဘလို့သဘောတူညီမှုမျိုးမှမလုပ်ဘဲခွဲထွက်နိုင်မယ့်အလားအလာတွေကလည်းတိုးလာနေတယ်လို့ UK in a changing Europe ပြောင်းလဲနေတဲ့ဥရောပထဲက Britain ဆိုတဲ့အစီရင်ခံစာရေးသူတွေကပြောပါတယ်။ London မြို့ King College ကပါမောက္ခ Jonathan Porter ကအခုလိုသုံးသပ်ပါတယ
်။ Nobody wants no deal. But there are these big obstacles. The first is that of the Irish border.
ဘာလို့ဒီလိုမျိုးရနေလဲ။ဒီအချိန်မှာရှိတယ်။ဒါပေမဲ့ချင်းယူမှဟန်တာတွေလည်းရှိနေပါတယ်။ပထမတစ်ခုကတော့ Ireland နဲ့ဆက်ကိစ္စပါ။
EU ဥရောပသမဂ္ဂနဲ့ကုလသဘောတူညီချက်ရှိပြီးသားအိုင်ယာလန်နဲ့ UK ထဲမှာရှိနေတဲ့မြောက်ပိုင်းအိုင်ယာလန်တို့ကြားနှင်းဆက်ကိစ္စအပြန်အလှန်ညှိနှိုင်းလို့မရဖြစ်နေတာပါ။ Northern Ireland ကို Britain ကနေခွဲထွက်သွားနိုင်တဲ့အနေအထားရောက်သွားမှာကိုစိုးရိမ်နေကြတဲ့လွှတ်တော်အမတ်အတော်များများကဒီအချက်ကိုလက်မခံပါဘူး။အနာဂတ်ကုလရေးသဘောတူညီမှုအတွက်ဘလို့အမခံချက်မျိုးမှမရှိဘဲနဲ့လက်ရှိသဘောတူညီချက်အရာ EU ကနေခွဲထွက်တဲ့အတွက်ဆိုပြီး EU ကို Britain ကပေးရမယ့် American Dollar Billion 50ကိုလည်းလွှတ်တော်အမတ်တွေကမပေးချင်ကြပါဘူး။ပမောက္ခ Jonathan Protest ကပဲအခုလိုဆက်ပြောပါတယ်
။ So it's not just about trade. There are all sorts of other things that would come to a grinding
halt. ဒါကမဲကိစ္စတစ်ခုလည်းရမှာမဟုတ်ပါဘူး။သဘောတူညီချက်တစ်ခုမလုပ်ဘဲဥရောပသမဂ္ဂကနေဗြိတိန်နိုင်ငံဒီတိုင်းခွဲထွက်ဖို့လုပ်မယ်ဆိုရင်တော့မလ30ရက်နေ့ရောက်ရင်ရုံးမထွက်နိုင်တဲ့အဖြစ်မျိုးနဲ့ကျော်ဝနိုင်ပါတယ်။ဒီလိုဖြစ်သွားနိုင်တဲ့ကိစ္စပေါင်းစုံလည်းရှိနေပါတယ်။
သဘောတူညီမှုမယူဘဲနဲ့ခွဲထွက်မယ်ဆိုရင်တော့ EU နဲ့ Britain ရဲ့ကုန်သွယ်ရေးလုပ်ငန်းတွေချက်ချင်းပြတ်ပြဲသွားနိုင်ပြီးနိုင်ငံတွင်းအစားအစာနဲ့ဆေးဝါးပြတ်တောက်သွားနိုင်ရုံမကဗြိတိရှားလေရင်တွေရဲ့လေကြောင်းပြန်သန်းရေးဆိုင်ရာလုံခြုံစိတ်ချရာကြောင်းအတိအမှတ်ပြုလက်မှတ်တွေဟာအသက်ဝင်တော့မှမဟုတ်ဘူးလို့လည်းအစိုးရကစားမှသတိပေးထားတာပါဒါအပြင်ဥရောပနိုင်ငံတွေမှာနေထိုင်ခွင့်ရနေကြတဲ့ Britain နိုင်ငံသားတွေရဲ့ကံကြမ္မာလည်းမရေမရဖြစ်သွားနိုင်ပါတယ်ဒါပေမဲ့လည်း Britain အစိုးရကတော့သဘောတူညီမှုတွေမရဘဲ EU ကခွဲထွက်မဲ့ပုံတော့မရှိပါဘူးဥရောပရေးရာဝန်ကြီး Dominic Raab ကလည်းအစိုးရရဲ့ပြင်ဆင်မှုတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ We are taking the action to avoid to minimize
ချောင်ရှားလို့ရမယ့်ကိစ္စတွေ၊ချုံပစ်လို့ရမယ့်ကိစ္စတွေရော့သွားအောင်ကျွန်တော်တို့လုပ်ကင်နေပါတယ်။ဒါကြောင့်လဲရေတိုတက်ရောက်မှုရှိလာမဲ့ဘယ်လိုကိစ္စမျိုးကိုမဆိုစီမံခန့်ခွဲနိုင်မှုလဲကျွန်တော်တို့ပြင်ဆင်ထားပါတယ
်။ EU အစိုးရတချို့ကပရိတိန်ကိုအလျှော့ပေးလိုက်လို့ပုံငင်းဆန်နေကြတာပါ။ပမောက္ခဂျိုနာသန်ကပဲအခုလိုဆက်ပြီးတော့သုံးသပ်ပါတယ
်။ that any sort of deal that appears to be a
မြောက်ပါမှာလည်းကိုပိုင်သဘောထားတွေရှိနေပါတယ်။ဗြိတိန်နိုင်ငံကသူ့လူချင်းတာကိုရွေးချယ်ခွင့်ရမယ်ဆိုရင်ချင်းတွေအားလုံးစစ်စစ်မမွာကွဲသွားစေလိမ့်မယ်ဆိုတဲ့သဘောမျိုးပြင်သစ်ဂျာမနီနဲ့ဥရောပကော်မရှင်တို့ဘက်မှလည်းရှိနေပါတယ်။ဘလို့သဘောတူညီချက်မျိုးပဲဖြစ်ဖြစ်ဗြိတိန်နဲ့ထိုက်တန်တာမျိုးပဲရမယ်ဆိုတဲ့သဘောထားမျိုးတွေလည်းသူ့ဘက်မှာရှိနေပါတယ်။
နိုင်ငံရေးအရာမပြင်းမလဲဖြစ်နေကြတဲ့အခြေအနေတွေကိုပင်လယ်ပြင်ထဲမှာပါတွေ့မြင်နေရပါတယ်။ဗြိတိရှားနဲ့ပြင်သစ်ငါးဖန်သမားတွေအင်္ဂလိပ်ရေးလက်ကြားထဲမှာထိတ်တဲရင်ဆိုင်တွေ့ခဲ့ကြတဲ့အတွက်အငင်းပွားနေတဲ့နေရာကိုသူ့ရဲ့ရေးတက်ကိုဆင်းလို့စောင့်ကြမယ်လို့ပြင်သစ်တို့ကတတိပေးခဲ့ပါတယ်။အခုလိုအဖြစ်ရှားမဲ့များပြားလာတဲ့ကိစ္စရပ်တွေထဲမှာငါးပန်းပိုင်ခွင့်ကလည်းတစ်ခုအပါဝင်ဖြစ်ပါတယ်။လာမယ့်အောက်တိုဘာလအတွင်းဩစတြေးလျမှာကျင်းပမယ့် EU ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအတွင်းဥရောပသမဂ္ဂ EU ကနေပြည်တွင်းခွဲထွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
နားလောက်ပါရှင်။ ဆက်ပြီးတော့ဒီအမေရိကန်ကအသက်မပြည့်သေးတဲ့ကလေးလက်ထပ်မှုတွေအကြောင်းတင်ပြပေးကြပါတယ်။အသက်18နှစ်အောက်လူငယ်တွေလက်ထပ်တာကိုလူခွေချိုးဖောက်မှုအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေမှာအများဆုံးဖြစ်ပွားသလိုအမေရိကန်ပြည်ထောင်စုမှာလည်းကလေးအရွယ်လက်ထပ်မှုတွေရှိပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကအသက်15နှစ်ကနေ18နှစ်ကြားကလေး 8,800 ဟာလက်တလော့လက်ထပ်ထားတာကိုကယ်လီဖိုးနီးယားတက္ကသိုလ်ပြည်သူ့ကျန်းမာရေးဆိုင်ရာဌာနကသုတေသနမှုတွေကတွေ့ရှိထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအသက်မပြေခင်လက်ထပ်နေကြတဲ့အခြေအနေတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Elizabeth Lee ရဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြပေးပါရှင်
။ Sarah Sneha ဆိုရင်ရွေးသူတွေလိုကလေးဘွားကိုဖျက်ဆီးခဲ့ရတာမဟုတ်ပါဘူး။သူမ15နှစ်အရွယ်မှာအသက်28နှစ်အရွယ်အမျိုးသားနဲ့လက်ထပ်ဖို့ဖတ်ခင်ဖြစ်သူကပေးလိုက်တာပါ။ Sarah Sneha အခုလိုပြောပါတယ်
။ My dad had become involved in a very kind of
Islamic ဘာသာရေးကနေတည်ကြားခဲ့တဲ့အယူအဆတစ်ခုကိုကျမအဖေကတိတ်ပြီးတော့တက်ဝင်ယုံကြည်ခဲ့တယ်လို့ကျမထင်ပါတယ်။အဲ့ဒါကမင်းကလေးတယောက်ရဲ့အခန်းကဏ္ဍကဇနီးတယောက်မိခင်တယောက်ပဲဖြစ်ရမယ်ဆိုတာပါ
။သူဘသူဆိုတာကိုဖုံးထားခြင်းလို့ဇနီးဆိုတဲ့နာမည်ကိုသုံးထားတာပါ။သူမကဒီအမျိုးသားကိုဘာသာရေးအရာလက်ထပ်ခဲ့ရပြီးမိသားစုနဲ့ခွဲခွာခဲ့ရတာပါ
။ We left the country went back to where he
အဲ့တော့နိုင်ငံတွင်ကနေထွက်ခွာပြီးတော့နေရင်းကိုပြောင်းခဲ့ကြရတယ်။နောက်6လလောက်ကြာကျမလည်းကိုဝင်ရလာပြီးတော့16နှစ်အရွယ်ရောက်တော့ပြန်လာပြီးတော့ရီနိုမြို့မှာတည်ဝင်လက်ထပ်ခဲ့ကြရပါတယ်။ကျမရန်ကိုစိတ်ထဲကြားခဲ့ပါတယ်။ကျမနဲ့ရွယ်တူကလေးတွေကြောင်းတက်နေရကိုမြင်ပြီးတော့ကျမလည်းအဲ့ဒီကလေးတွေလိုဖြစ်ချင်ခဲ့ပါတယ်
။ဆနီးရဲ့အတွေ့အကြုံကအမေရိကန်ပြည်ထောင်စုအထွန်းသိပ်တော်မထူးဆန်းလှပါဘူး။တကောက်ဆင်းဆရာဌာနရဲ့အမေရိကန်လူမှုအတိုင်းဝိုင်းဆရာသုတေသနမှာတော့2010ကနေ2014ခုနှစ်အတွင်းအသက်15နှစ်ကနေ18နှစ်အရွယ်အမေရိကန်ကလေးငယ်8,800တို့ကအသက်မပြည့်ခင်လက်ထပ်ခဲကြရတယ်လို့ပြောဆိုထားကြတာပါကယ်လီဖိုးနီးယားတက္ကသိုလ်ကဂျိုးရီဟေမန်ကအခုလိုရှင်းပြပါတယ
် It's a problem because they are less likely to finish high school.
ဒါကပြဿနာရှိပါတယ်သူတို့အနေနဲ့အထက်တန်းကျောင်းပြီးမှမဟုတ်သလို38ရာခိုင်နှုန်းကျော်ကတော့လူကြီးဖြစ်လာတဲ့အချိန်မှာဆင်းရဲမွဲတေမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေမှာရှိနေပါတယ်မိန်းကလေးငယ်တွေအတွက်ကတော့ငယ်ရွယ်စဉ်မီးဖွားတဲ့အခါကျန်းမာရေးဆိုင်ရာပြဿနာတွေရှိနိုင်ပြီးသူတို့ကမွေးလာမဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်လည်းရှိပါတယ
်တခြားနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုချမတူညီမှုတွေကိုလည်းအချက်အလက်တွေမှာတွေ့ရပါတယ်California တက္ကသိုလ်ကဂျိုးရီဟေမန်ကအခုလိုပြောပါတယ
် Boys are getting married young too.
ယောက်ျားကလေးငယ်တွေလည်းငယ်ရွယ်စဉ်မှာလက်ထပ်ကြရပါတယ
်အသက်မပြည့်ခင်လက်ထပ်ကြရမှုမှာ American Indian တွေနဲ့တရုတ်နယ်ဘွားကလေးတွေကပိုပြီးများပါတယ်အမေရိကန်မှာမွေးတဲ့ကလေးတွေထက်ရွှေပြောင်းဝင်ရောက်လာတဲ့ကလေးငယ်တွေကပိုပြီးများပါတယ် California တက္ကသိုလ်ကဂျိုးရီဟေမန်ကအခုလိုပြောပါတယ
် This is not unique to any one religion.There are child marriages across
ကိုယ်ွယ်ယုံကြည်မှုအလိုက်ကွဲပြားခြားနားမှုမရှိပါဘူးမွေးနိုင်ငံပေါင်းစုံမျိုးနွယ်စုပေါင်းစုံမှာကလေးအရွယ်လက်ထပ်မှုရှိနေပါတယ်အထူးသဖြင့်လက်တင်နယ်ဘွားအမေရိကန်တွေအရှေ့အလယ်ပိုင်းအရှေ့အာရှနယ်ဘွားတွေမှာကလေးအရွယ်လက်ထပ်ရမှုနှုန်းကပိုပြီးများပါတယ်အမေရိကန်မှာမွေးဖွားတဲ့ကလေးငယ်တွေလက်ထပ်ရမှုနှုန်းကလည်းလက်ခံနိုင်တဲ့ပမာဏထက်ကိုပိုပြီးများနေပါတယ်
အရွယ်မရောက်ခင်လက်ထပ်ခဲ့ရသူဆန်နီးကတော့ကလေးမျိုးရခဲ့ပြီးတဲ့နောက်ခင်ပွန်းဖြစ်သူနဲ့ကွာရှင်းပြတ်စေခဲ့ပါတယ
် So I really felt robbed. I felt robbed of my education.
ကျမတ냐တိုက်ခံခဲ့ရတယ်လို့ခံစားရပါတယ်။ကျမရဲ့ပညာရေးကိုဆုံးရှုံးလိုက်ရတယ်လို့ခံစားရပါတယ်။ဒါကြောင့်ပညာပြန်သင်နိုင်ရေးကြိုးပမ်းနေရပါ
။ကလေးတွေလည်းအရွယ်ရောက်ပြီးအခုတော့အသက်38နှစ်အရွယ်ဆန်နီးကနောက်အိမ်ထောင်နေပါ
။ There's really no way to make somebody whole after
you tia ko lo lak khwe ma shi aw lou pyo ai lu tia aw twet pye song aw lou pe lo ya de ni la ma shi ba u
ayoe myauk khen let that khe cha ya bu tu ri ye bwa sa chaw atwe chong ni ga ngain ywe sin let that ya mu cha pe ya mu ri ko a mya pi tu cha na le la sin ma phit de lo le tu te tana mu ri ga pyo su cha ba de shin
mat tain gi thai ba shin sat pi lo ka ba ji pu nwe mu ye naw sat twet a che ni ri ko tin pya pe chin ma de တစားထက်တစားကဘာမြေကြီးရဲ့အပူချိန်တွေမြင့်တက်လာတဲ့အချိန်မှာတော့ကောက်ပဲသီးနှံတွေကိုစားသုံးနေကြတဲ့ပိုးမွားကောင်တွေကပုံမိုပြီးတော့အစားအစာစားလောင်မွတ်သိမ့်လာကြတာတွေမကဘဲနဲ့အဲ့ဒီပိုးမွားတွေရဲ့ပေါက်ဖွားနှုန်းကလည်းမြင့်တက်လာနေတာကိုအမေရိကန်ပြည်ထောင်စုကပြုလုပ်တဲ့သုတေသနအသစ်တစ်ခုမှလေ့လာတွေ့ရှိပါတယ်ဒီလိုမျိုးပိုးမွားတဲ့ကောင်တွေတိုးများလာတဲ့အတွက်ဂျုံပြောင်းနဲ့ဆန်စပါးပုံမှုပျက်စီးမှုတွေကြုံရနိုင်ပြီးတော့လူတွေအတွက်စားတောက်စရာလဲရောပါသွားစေနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ဒီအကြောင်း VOA သတင်းတောက်မာရီယာမာဒီယာလိုရေးသားထားတဲ့သတင်းလွှာဦးစံမိုးဝီပြောပြပေးပါရှင်
ဒါစင်မောင်းရစွာရှိတဲ့ကောက်ပဲတိနံတွေကိုဖျက်ဆီးလေးရှိတဲ့ပိုးမွားကောင်တွေကိုသူတေသနာပြုလုပ်ခဲ့ရမှာရာသီဥတုပူပြင်းလာမှုကြောင့်အဲ့ဒီတရဝါရီရဲ့ဇီဝဖြစ်စဉ်ပုံပုံမြန်ဆန်ပြောင်းလဲလာပြီးဆန်စပါးဂျုံပြောင်းအစရှိရဲ့အစီအစံကထွက်တဲ့အပင်နဲ့တခြားအပင်ငယ်လေးတွေကိုလူရဲ့စားသုံးမှုတွေရှိလာစေတယ်လို့ဆိုပါတယ်။ဝါရှင်တန်တက္ကသိုလ်ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်ကတ်တစ်ဒော့စ်က
in a warmer environment they burn more calories just like lots of different animals on earth and if you burn more calories you've got to eat more to sustain your energy
the insect pool တွေကိုပို့ပြီးပူနွေးတဲ့ပတ်ဝန်းကျင်မှာထားလိုက်မယ်ဆိုရင်သူတို့မှာကယ်လိုရီပို့ပြီးတော့ကုန်သွားပါတယ်ကယ်လိုရီဓာတ်ပို့ပြီးလိုအပ်လာတာနဲ့အမျှဆက်ပြီးတော့အားပြည့်နေအောင်လိုအပ်လာတာကိုပြန်ဖြည့်ဖို့စားတော့ရတော့မှာပါပိုးမွားတွေကကောက်ပဲသီးနှံတွေကိုပို့ပြီးစားကြတာနဲ့အမျှကောက်ပဲသီးနှံတွေပို့ပြီးပျက်စီးတဲ့သဘောပဲဖြစ်ပါတယ်
သူတည်တနာပြုလို့ရမှာတော့ပိုးမွားတွေနဲ့ရာသီဥတုရွေးရှားပြောင်းလဲလာမှုကိုကွန်ပျူတာနဲ့ဖန်တီးယူပြီးတော့ခန့်မှန်းတွက်ချက်မှုပြုလုပ်တာဖြစ်ပါတယ်။အနည်းဆုံးပြောရရင်ကမ္ဘာကြီးပူနွေးလာမှုအပေါ်မှာအကျိုးသက်ရောက်မှုကအများကြီးတက်ဆိုင်ပါတယ်လို့ဝါရှင်တန်တက္ကသိုလ်ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်ကတ်တစ်ဒော့ချ်ကဆိုပါတယ်
။ Now insects consume about 10% of our food before it ever gets to grow or to be harvested. If we don't
ခုလက်ရှိအချိန်မှာတော့အင်းဆက်ပိုးမွားတွေဟာလူတွေစားသုံးဖို့စိုက်ပျိုးထားတဲ့အပင်တွေပေါက်မလာခင်နဲ့ပေါက်လာပြီးချိန်ဆယ်ရာခိုင်နှုန်းကိုစားတော့ပြကြပါတယ်။တကယ်လို့များဒီရာစုနှစ်ကုန်ပြီအထိရာသီဥတုပြောင်းလဲလာမှုကိုမထင်သိနိုင်ဘူးဆိုရင်ပိုးမွားတွေဟာကောက်ပဲသီးနှံတွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပိုတိုးပြီးတော့စားတော့ပြနိုင်ပါတယ်
။အခုလေ့လာတွေ့ရှိမှုတွေမှာကမ္ဘာကြီးရဲ့အပူချိန်ဟာဆက်ပြီးတော့တိုးမြင့်လာနေမယ်ဆိုရင်အမေရိကန်နိုင်ငံအတွင်းပိုးမွားသရဝါတွေစားတော့ပြလို့ပျက်စီးရတဲ့ဆန်ပြောင်းမှုနဲ့ဂျုံစစ်တန်းချင်း၈တန်ကျော်ရှိမှဖြစ်ပြီးဒီကနေ့လောလောဆယ်အခြေအနေနဲ့36ရာခိုင်နှုန်းပုံမှန်ပျက်စီးစေလိမ့်မယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြင်ပကဥရောပအရှေ့အာရှတို့ကနိုင်ငံ၁၀နိုင်ငံဖြစ်တဲ့ရုရှားမြောက်ကိုရီးယားမွန်ဂိုလီးယားဖင်လန်ကာဂျီစတန်ဂျော်ဂျီးယားဘူတန်အာမေးနီးယားဒိန်းမတ်နဲ့အင်္ဂလန်နိုင်ငံတွေမှာပိုးမွားသဘောဝါရီကြောင့်ဂျုံငွေပျက်စီးမှုနှုန်းဟာနှစ်ဆပူလာနိုင်တယ်လို့လည်းထောက်ပြထားပါတယ်
။ဥဆမိုးဝေတင်ပြပေးခဲ့တာပါရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုတော့မတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုတွေအတွင်တည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရိုင်ရဲချုပ်တို့လည်းပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နိုင်ငံအရှိအလဲပိုင်းကမေဒန်ဝါဒက်အနောက်ပိုင်းဟီရတ်နဲ့မြောက်ပိုင်းဘဲဂလန်ပြည်နယ်တွေမှာတပုန်တွေကစီးနင်းတိုက်ခိုက်ခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒေမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနစ်စနီးနေ့နောက်ပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာခရိုင်ရဲချုပ်ဆာအစ်ယူနုတ်ဟူစနီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြဆုံးခဲ့ရတယ်လို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံထူထောင်တဲ့နှစ်80ပြည့်နှစ်ပတ်လည်အထိမ့်အမှတ်ဖြစ်နေဒီကနေ့တနင်္ဂနွေနေ့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကြီးမှုပြီးစီရေးပြအခမ်းအနားကြီးကျင်းပခဲ့ပါတယ်မြို့တော်ပျုံယန်းကကင်ဆွန်းဟင်ပြင်မှာကျင်းပတဲ့လူလူစီဝေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကမင်ကွန်းတော့မပြောခဲ့ပါဘူးဆွေဒင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနေပါပြီစကန်ဒီနေးဗီးယန်ဒေသအတိုင်းပြည်ပြည်ဖြစ်တဲ့ဆွေဒင်နိုင်ငံဟာလီဘရယ်အယူအဆခိုင်မာအားကောင်းပေမဲ့လို့အခုရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေကပြောင်းသွားနိုင်ပါတယ်။ EU ဥရောပတမကကနေနှုတ်ထွက်ပြီးလွှဲမှုကြီးကြပ်ရေးမတင်းကျပ်လို့တဲ့ဆွေဒင်ဒီမိုကရက်တီဟာအင်အားအကြီးဆုံးပါတီတစ်ရပ်ဖြစ်လာဖို့မျှော်မှန်းထားကြတာပါရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ White Dad ဇွန်ရက်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.